တော်ရရှိပါခဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်ဒါနာကိုမြန်မာပြည်ခီးစဉ်ဘလောက်ထိအောင်မြင်မှုရခဲ့တယ်မရခဲ့ဘူးဆိုတာဘယ်လိုသုံးသပ်လို့ရပါသလဲလို့စက်တယ်မေးမြန်းခဲ့ပါတယ်ခဗျာ
Well according to my mission there is no indication that the government of Myanmar will release any of the more than 2200 prisoners of conscience in the country
မြန်မာအစိုးရဟာနိုင်ငံရေးအကျဉ်းသား2200ကျော်ကိုပြန်လွှတ်ပေးမယ့်အရေးအကြောင်းမတွေ့ခဲ့ရပါဘူးတစ်ချိန်တည်းမှာပဲအစိုးရဟာလွတ်လပ်စွာပြောရေးဆိုခွင့်တွေပိတ်ပင်ထားသလိုရွေးကောက်ပွဲနဲ့ပတ်သက်ပြီးလွတ်လပ်စွာအမြင်ဖော်ထုတ်ခွင့်တွေတားမြစ်ထားတာတွေ့ရပါတယ်။ကျွန်တော်ရဲ့ခီးစဉ်တွေ့ရှိချက်အရလက်ရှိအခြေအနေတွေဟာနိုင်ငံတကာလူ့ခွင့်ရေးရှုထောင့်ကကြည့်မယ်ဆိုရင်အများလက်ခံနိုင်စရာရွေးကောက်ပွဲစစ်မှန်တဲ့ရွေးကောက်ပွဲဘလို့မှမဖြစ်နိုင်ပါဘူးလို့ပြောသွားတာပါ။မစ္စတာကင်ဒါနာခီးစဉ်ပြီးဆုံးလို့မြန်မာပြည်ကမထွက်ခွာခဲ့ရန်ကုန်လေစိတ်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့တာတွေ့ရပါတယ်ခင်ဗျာ။ဒါပေမဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာမစ္စတာကင်ဒါနာပြောကြားခဲ့တာတွေကိုစေစိုးဟာစာပေစစ်စီရေးကရေးသားခွင့်မပြုဘူးလို့တက်ရောက်သတင်းယူခဲ့တဲ့ရန်ကုန်ဂျာနယ်သတင်းတောက်တွေကကျွန်တော်တို့ကိုပြောကြပါလေ။ဒီအခြေအနေတွေကိုကမစ္စတာကင်ဒါနာသိပါသလားလို့မေးမြန်းတဲ့အခါ
Well I read some news about that my presentation my statement my speech at the Yangon airport was prohibited to circulate
ရန်ကုန်လေစိတ်သတင်းစာရှင်းလင်းပွဲမှာကျွန်တော်ပြောကြားခဲ့တာတွေကိုအစိုးရကပိတ်ပင်ထားတယ်ဆိုတဲ့သတင်းတွေကျွန်တော်သိရှိပြီးပါပြီဒီအတွက်ကျွန်တော်တကယ်ပဲစိတ်မကောင်းဖြစ်ရပါတယ်ဒါဟာလွတ်လပ်စွာရေးသားဖော်ထုတ်ခွင့်ပိတ်ပင်တဲ့အစိုးရရဲ့မူဝါဒပါပဲပြီးတော့ကျွန်တော်ရဲ့ထုတ်ပြန်ချက်ဟာကုလသမဂ္ဂတန်ကိုယ်စားလှယ်တဦးရဲ့ထုတ်ပြန်ချက်ဖြစ်တဲ့အတွက်ကျွန်တော်ရဲ့ထုတ်ပြန်ချက်ပြောကြားချက်တွေကိုအခုလိုပိတ်ပင်တာဟာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့ကြီးနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုတာဖော်ပြလိုက်တာပဲလို့မစ္စတာကင်ဒါနာကထင်မြင်ချက်ပေးပါတယ်ဒါနဲ့မြန်မာနိုင်ငံကိုအခုနှစ်ထဲမှာနောက်တစ်ခေါက်သွားဖို့အစီအစဉ်ရှိပါသေးသလားခင်ဗျာ
Absolutely I will request a next mission to the country I don't know exactly
ဒီကြောက်သွားနိုင်ဖို့တောင်းဆိုမှာပါကျွန်တော်ကိုပေးထားတဲ့တာဝန်အရာလဲမြန်မာနိုင်ငံကိုတစ်နှစ်မှာနှစ်ကြိမ်သွားရောက်ရမှာဖြစ်ပါတယ်ဒီတော့ကအခုဖေဖော်ဝါရီလဆိုတော့ဒုတိယနှစ်ဝက်တွင်မြန်မာနိုင်ငံကိုနောက်တစ်ခေါက်သွားဖို့တောင်းဆိုရပါလိမ့်မယ်ရွေးကောက်ပွဲရဲ့မတိုင်ခင်သွားနိုင်ရင်ပိုကောင်းလိမ့်မယ်လို့စဉ်းစားနေပါတယ်ကျွန်တော်ရဲ့ကြေညာချက်ထဲမှာဖော်ပြထားသလိုပဲအစိုးရဘက်ကရွေးကောက်ပွဲရက်ကိုဘာတလုံးမှထုတ်မပြောသေးတော့ကျွန်တော်ဘက်ကလည်းနောက်တစ်ကြိမ်ခရီးစဉ်ဘယ်တော့ဖြစ်တဲ့နေဆိုတာဆုံးဖြတ်ဖို့ခက်နေတယ်လို့မစ္စတာကင်ဒါနာကပြောပါတယ်။စေစိုးကပြောထားတဲ့အတိုင်းရွေးကောက်ပွဲကိုအခုနှစ်ထဲအမှန်တကယ်ကျင်းပလိမ့်မယ်လို့ယုံကြည်ပါသလားလို့မေးမြန်းကြည့်တဲ့အခ
ါ Well my perception is that in fact the government is will hold elections that's what I
ကျွန်တော်သိရတဲ့လောက်တော့အစိုးရကအခုနှစ်အတွင်းရွေးကောက်ပွဲတေချာပေါက်ကျင်းပမှာပါကျွန်တော်ကရွေးကောက်ပွဲရဲ့ဥပဒေတွေနဲ့ပတ်သက်လို့မေးမြန်းတဲ့အခါပြည်ထောင်စုဝန်ကြီးကရောတခြားသက်ဆိုင်ရာအာဏာပိုင်တွေကပါရွေးကောက်ပွဲမူချကျင်းပမယ်ဆိုတာကိုပဲကျွန်တော်ကပြောကြပါတယ်ရွေးကောက်ပွဲကျင်းပမယ်ရက်နဲ့တခြားအသေးစိတ်အစီအစဉ်တွေကိုတော့ကျွန်တော်ဘာမှမသိခဲ့ရဘူးလို့မစ္စတာကင်ဒါနာပြောသွားတာပါအစိုးရကရွေးကောက်ပွဲရက်ကိုအခုထိမကြေညာသေးတာဘာကြောင့်လို့အကဲခတ်မိခဲ့ပါသလဲခင်ဗျာ
I cannot say what I can say is that for any elections to be
ဒါကတော့ကျွန်တော်မပြောနိုင်ပါဘူးကျွန်တော်ပြောနိုင်တာကတော့ဘယ်ရွေးကောက်ပွဲမဆိုလွတ်လပ်ပြီးတရားမျှတရမယ်ဆိုတာပါပဲပြီးတော့ဒီရွေးကောက်ပွဲမှာပါဝင်မဲ့သူတွေအတွက်ရွေးကောက်ပွဲဘယ်ရက်ကျင်းပမယ်ရွေးကောက်ပွဲစီမင်းဥပဒေတွေကဘယ်လိုရှိတယ်ဆိုတာသိဖို့မဖြစ်မနေလိုအပ်ပါတယ်ခီးစဉ်အတွင်းဦးတင်ဦးဦးဝင်းတင်တို့အပါအဝင် NLD ပါတီရဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့တယ်ဆိုတော့ပြည်ဆောင်ဆွေးနွေးရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ပေးရေးစတဲ့အချက်တွေပါဝင်တဲ့ရွှေကုန်းတိုင်းကြေညာချက်ပါ NLD ပါတီရဲ့ရည်တည်ချက်ကိုဘယ်လိုမြင်ပါသလဲလို့မေးမြန်းကြည့်တဲ့အခ
ါ I cannot give an opinion of NLD's statement on position
NLD ပါတီရဲ့ကြေညာချက်ရည်တည်ချက်တွေနဲ့ပတ်သက်လို့ကျွန်တော်ထင်မြင်ချက်မပေးလိုပါဘူးကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်အနေနဲ့ပါတီခေါင်းဆောင်တွေကိုကျွန်တော်တွေ့ဆုံခဲ့တာကမြန်မာနိုင်ငံတွင်းမှာလူလက်စွာထုတ်ဖော်ပြောဆိုမှုတွေခက်ခဲနေတဲ့အတွက်လူခွင့်ရေးကိစ္စကတိမခံနိုင်လောက်အောင်စိတ်ကိုအရေးကြီးနေတဲ့အတွက်ကြောင့်ပါဒီအချက်အပြင်နိုင်ငံရေးအကျဉ်းသားတွေကိစ္စသူတို့လွတ်မြောက်ရေးကိစ္စတွေဆွေးနွေးခဲ့ကြပါတယ်ပါတီခေါင်းဆောင်တွေဘက်ကလည်းဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့တွေ့ဆုံဆွေးနွေးနိုင်ရေး1990ရွေးကောက်ပွဲရလဲအတိမတ်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုပြောကြပါတယ် NLD ပါတီရဲ့ရည်တည်ချက်တောင်းဆိုချက်တွေနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဘာမှမှတ်ချက်တစ်စုံတရာမပေးလိုပါဘူးလို့ပြောသွားတာပါမစ္စတာကင်ဒါနာကမြန်မာပြည်ခီးစဉ်အပြီးမှာပြောခဲ့တာရှိပါတယ်စေစိုးကလုံမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိနိုင်တဲ့အတွက်မင်းမဲ့စရိုက်ခြေနေတွေပေါ်လာရင်ထိမ့်သိမ့်နိုင်ဖို့လိုတယ်ဆိုတာဘာကိုဆိုလိုတာပါလဲခင်ဗျာ
In the past the experience is that the government in the Saffron Revolution of 2007.
အတိတ်ကအတွေ့အကြုံအရ2008ခုနှစ်ရှဝါယောင်တော်လှန်ရေးမှာဆိုရင်အစိုးရရဲ့တုံ့ပြန်ဆောင်ရွက်ချက်တွေဟာနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့ဆန့်ကျင်နေကြတာပါအသက်ဆုံးရှုံးမှုတွေနစ်နာမှုတွေအများကြီးရှိခဲ့ပါတယ်ဒါကြောင့်ရဲချုပ်နဲ့တွေ့တဲ့အခါတရားမျှတမှုမရှိဘူးဆိုရင်ဒီလိုဖြစ်ရတွေပေါ်ပေါက်လာနိုင်တာမို့လူ့ခွင့်ရေးစံနှုန်းတွေနဲ့အညီကင်တွယ်ဆောင်ရွက်သွားဖို့တတိပေးပြောကြားခဲ့တာပါရွေးကောက်ပွဲမတိုင်ခင်ဖြစ်စေရွေးကောက်ပွဲအပြီးမှဖြစ်စေလူမှုဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ရင်အတက်နိုင်ဆုံးငြိမ်းချမ်းစွာဖြေရှင်းဖို့ထိခိုက်ဒဏ်ရာရသူတွေနည်းနိုင်သမျှနည်းအောင်ဆောင်ရွက်ဖို့ပြောခဲ့တာပါတခြားကမ္ဘာနိုင်ငံတွေမှာလည်းဘယ်ရွေးကောက်ပွဲမဆိုလူမှုကြားလွတ်လပ်စွာအမြင်ဖော်ထုတ်ခွင့်မရှိဘူးဆိုရင်အုံကြွားမှုတွေပေါ်ပေါက်တဲ့စမြဲမှုအခုလိုအလေးထားမှာကြားခဲ့ရတာဖြစ်ပါတယ်လို့ပြောသွားခဲ့တာပါနောက်ဆုံးအနေနဲ့ Mr. Quintana ဆက်လုပ်သွားမယ်လုပ်ငန်းရှင်တချို့ကိုပြောပြပါလားခင်ဗျာ
to write my voice and to talk
on behalf ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ကြီးအကဲထံတင်ပြမှာပါကုလသမဂ္ဂရဲ့ပုံပြီးရှင်းလင်းပြသတဲ့ရည်တည်ချက်ပေါ်ထွက်လာပါလိမ့်မယ်အ ਨੇ ဆုံးလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရှင်းရှင်းလင်းလင်းသိသွားကြမှာပါဒီအချက်ဟာအခုခီးစဉ်ရဲ့အရေးပါတဲ့ရလက်ဖြစ်လာမှာပါမြန်မာအစိုးရရဲ့တုံ့ပြန်ချက်ကိုလည်းရှေ့လာမှာသိကြမှာပါအခုကျွန်တော်အစီရင်ခံစာရေးနေသေးပါဒီအစီအင်ခံစားဘလို့ဆိုတာခီးစဉ်ပြီးထုတ်ပြန်တဲ့ကျွန်တော်ရဲ့ကြေညာချက်ကိုအခြေခံမှမှုတကဘာလုံးကသိနေကြပြီးဖြစ်မှာပါကျွန်တော်အနေနဲ့မလ15ရက်နေ့ဂျနီဗာမြို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဒီအစီအင်ခံစားကိုတင်ပြတဲ့အခါအဖွဲ့ဝင်နိုင်ငံတွေအတွက်ရောနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါခိုင်မာတဲ့ယက်တီချက်နဲ့ယုံကြည်ရတဲ့ရွေးကောက်ပွဲပေါ်ပေါက်ရေးတို့အတွက်ပြင်းထန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ပါလိမ့်မယ်လို့မကြခင်ကမြန်မာနိုင်ငံကို9ရက်ကြာတွားရောက်ခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်တာနာက RFA နဲ့ဆက်သွယ်မေးမြန်းစီမှာပြောကြားခဲ့ပါတယ်ခင်ဗျာ